ဘင်္ဂလားဒေ့ရှ်နိုင်ငံမှာဖမ်းဆီးထိန်းသိမ်းခံထားတဲ့မြန်မာသတင်းတောင်နှုတ်ဦးဒီကနေ့အာမခံရရှိသွားပြီဖြစ်ပါတယ်။ဒါပေမဲ့သူတို့နှုတ်ဦးမြန်မာနိုင်ငံကိုပြန်ခွင့်မရသေးဘဲဆက်ပြီးတော့ရှေ့သတင်းပတ်ထဲတရားရင်ဆိုင်ရအောင်မယ်လို့ဘင်္ဂလားဒေ့ရှ်ရဲအာဏာပိုင်တွေကပြောပါတယ်။အခုလိုမြန်မာသတင်းသမားနှုတ်ဦးအာမခံရတဲ့အပေါ်မြန်မာသတင်းအဖွဲ့တွေဘက်ကကြိုဆိုလိုက်ပြီးနိုင်ငံတန်တမာရေးကြိုးပမ်းမှုတွေကြောင့်သတင်းသမားနှုတ်ဦးအမြန်ဆုံးပြန်လွတ်မြောက်လာဖို့ကိုလည်းမျှော်လင့်နေကြပါတယ်။ဒီအကြောင်းပြည်စုံကိုတော့မဆုမငါဆက်ပြီးပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။ရခိုင်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေအတွင်းနယ်မြေရှင်းလင်းရေးတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိမ်းရှောင်ထွက်ပြေးသွားသူဒုက္ခသည်တွေအကြောင်းဂျာမနီဟာဘတ်စ်အခြေစိုက် GEO မဂ္ဂဇင်းအတွက်သတင်းနဲ့သတင်းတပ်ပုံတွေရယူနေချိန်ပြီးခဲ့တဲ့စက်တင်ဘာလ9ရက်နေ့ကမြန်မာသတင်းတော်နှစ်ဦးဖြစ်တဲ့ကိုမင်းစရာဦးနဲ့ကိုခွန်လက်တို့ဟာဘင်္ဂလားဒေ့ရှ်အာဏာပိုင်တွေရဲ့ဖမ်းဆီးထိန်းသိမ်းခြင်းကိုခံလိုက်ရတာဖြစ်ပါတယ်။ဒီကနေ့စက်တင်ဘာလ23ရက်နေ့စနေနေ့မှာတော့ဘင်္ဂလားဒေ့ရှ်အကျဉ်းထောင်နဲ့ထိန်းသိမ်းခံထားရတဲ့မြန်မာသတင်းသမားနှစ်ဦးကိုအာမခံနဲ့ပြန်လွှတ်ပေးလိုက်တာဖြစ်ပါတယ်။ဒါပေမဲ့လို့သူတို့နှစ်ဦးမြန်မာနိုင်ငံကိုတော့ပြန်ခွင့်မရသေးဘူးလို့ဘင်္ဂလားဒေ့ရှ်ရဲအရာရှိရနဂျစ်ကူမာဘရူရာကရိုက်တာသတင်းဌာနကိုပြောပါတယ်။ရှေ့သတင်းဖတ်တဲ့တရားရုံးမှာအမှုကိုတီးကြစီရင်ဆိုင်ကြရမှာဖြစ်ပြီးသူတို့နှစ်ဦးနေရရင်ပြန်ခွင့်ရှိမရှိကိုတော့တရားရုံးကဆုံးဖြတ်ပေးမှာဖြစ်တယ်လို့အဲ့ဒီရဲအရာရှိကပြောပါတယ်။သူတို့နှစ်ဦးရဲ့အရှိန်တွေကတော့အာမခံရရှိခဲ့တယ်ဆိုတာကိုအတည်ပြုပေမဲ့အမှုနဲ့ပတ်သက်လို့တော့တစုံတရာအသေးစိတ်ပြောကြတာမရှိဘူးလို့ရိုက်တာသတင်းဌာနမှာဖော်ပြပါရှိပါတယ်။ဒီမြန်မာသတင်းတောင်နှစ်ဦးဟာဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ကိုအလဲပတ်ပြည်ဝင်ခွင့် tourist visa နဲ့ရောက်ရှိလာကြတာဖြစ်ပြီးသတင်းရယူနေတာကြောင့်ဖမ်းဆီးတာဖြစ်တယ်လို့တရှို့လို့စုံစမ်းထောက်လန်းတယ်လို့လည်းဘင်္ဂလားအာဏာပိုင်တွေဘက်ကအစိုးပိုင်းတို့ကဆွဆဲပြောဆိုထားတာပါ။အခုလိုမြန်မာသတင်းသမားနှစ်ဦးအာမခံရပြီးပြန်ပြီးလွတ်လာတဲ့အပေါ်မှာမြန်မာစာနယ်ဇင်းကောင်စီဘက်ကကြိုဆိုလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရနဲ့မြန်မာအစိုးရတို့ကြားတန်တမာရေးညှိနှိုင်းဆောင်ရွက်ချက်တွေကြောင့်လာမယ့်သတင်းပတ်ထဲအမှုနဲ့ပတ်သက်ပြီးတရားရင်ဆိုင်မှုတွေမှာရလက်ကောင်းတွေရလာဖို့ကိုလည်းမျှော်လင့်ပါတယ်လို့မြန်မာစာနယ်ဇင်းကောင်စီအဖွဲ့ဝင်လည်းဖြစ်မြန်မာ journalist ကိုရက်ကတာဝန်ရှိသူလည်းဖြစ်တဲ့ဦးမြင့်ကျော်က VOA မြန်မာပိုင်းကိုပြောပါရယ
်အမကန်ရတာတော့ကျိုးဆိုပါရယ်နောက်ကတော့ဒါအားလည်းဒီအစိုးရနိုင်ငံရေးဝန်ကြီးဌာနတို့ရဲ့သူတို့ရဲ့ဆောင်ရွက်မှုကြောင့်လည်းဖြစ်မယ်လို့ကျွန်တော်တို့ယုံကြည်တယ်ပေါ့လေဆိုတော့ဒီဟာလေးကိုပြောရလက်ကောင်ထပ်ပေါ်လာအောင်ဆောင်ရွက်ပေးဖို့လည်းကျွန်တော်တို့ကတော့ပိုင်ကြားနေတာ
ပေါ့နိုင်ငံခြားထူးခြားဖြစ်စဉ်အခြေအနေတွေကြောင့်သတင်းသမားနှစ်ဦးဟာသတင်းသမားတို့တာဝန်အတိုင်းသတင်းသွားရောက်ရယူတာဖြစ်တဲ့အတွက်ဘင်္ဂလားဒေ့ရှ်အစိုးရကိုပြန်လွှတ်ပေးဖို့တောင်းဆိုပြီးသူတို့နှစ်ဦးအများဆုံးပြန်လွတ်လာစေချင်ပါတယ်လို့မြန်မာသတင်းသမဂ္ဂရဲ့ဦးဆောင်သူဖြစ်တာဝန်ယူခဲ့သူစာရေးဆရာသတင်းသားဆရာဦးစင်လင်းကလည်းဆိုပါတယ
်သူတို့သတင်းတော့ဖြစ်တယ်ဆိုတာခံယူနေအထောက်ထားတယ်ရှိတယ်လေသူတို့တောင်းဝန်ပေးလိုက်တဲ့ဒီ GEO မဂ္ဂဇင်းအပါဝင်ပေါ့နောက်တစ်ခါ CPJ ကလည်းပဲ statement တွေပဲထုတ်ထားရှိတယ်ဘာလို့ပြောတော့သူလည်းပြန်ပြီးတော့ချင့်ချိန်ပုံတွက်ချက်ပုံရပါတယ်သတင်းသားလွတ်လပ်ခွင့်နဲ့ပတ်သက်လို့ဖိနေတယ်လို့မတရားတယ်လို့ဖြစ်လို့ရှိရင်သူတို့နိုင်ငံရဲ့ပုံရိပ်ထိခိုက်နိုင်တယ်ဆိုတာဒါသူတို့သဘောပေါက်ပုံရပါတယ်ဒါကြောင့်မလို့ဒီကိစ္စမှာသူတို့မြင်းမြင်းသားသားပဲကင်တွယ်မဲ့သဘောရှိတယ်သို့တော်လည်းပဲတစ်ဖက်မှာတော့ဖြစ်နေတဲ့ပြဿနာတွေတက်ရှင်နေမြင့်နေတဲ့အပေါ်မှာမူတည်ပြီးတော့နောက်ပိုင်းတရားရုံးဖြစ်စဉ်တွေမှာတော့သူတို့ဘက်ကမှန်မှန်ကန်ကန်နဲ့အလျှော့ပေးသွားမလားသို့မဟုတ်ဒီဥစ္စာကိုသူတို့ဘက်ကသူတို့ကစားမဲ့ဖဲတစ်ချက်အနေနဲ့မြားယာယီတိုင်ထားအောင်မလားဆိုတော့အဲ့ဒါတော့တွေ့ရတော့နည်းနည်းတော့ခက်ပါတယ်ဟောလို့တပတ်က issue ကလည်းတော်တော်ကြီးတယ်တော်တော်မြင့်တယ်သူတို့ကလည်းတော်တော်ကြီးလည်းပဲ water tension မျိုးတွေကဒါအလုပ်နေတယ်ဆိုတော့
မြန်မာသတင်းသမားနှစ်ဦးရှေ့သတင်းပတ်ထဲတရားရင်ဆိုင်ရမယ့်အပေါ်မျှတတဲ့တရားရေးစီရင်မှုရရှိဖို့ကိုလည်းမျှော်လင့်ကြောင်းဦးမြင့်ကျော်ကပြောပါတယ
်ကျွန်တော်တို့အနေနဲ့ကတော့ဒါသတင်းသမားတွေသတင်းလုတ်လုတ်တယ်ရတဲ့ဟိုဒိုးဗီဇာနဲ့ဝင်သွားတဲ့ဟာပဲဖြစ်တဲ့အတွက်ဒီဒီဟာမျိုးကတော့ခွင့်လွတ်နားလည်ဖို့ကျွန်တော်တို့ကတော့ site တော့မြင်တာပါနော်သူတို့ဟိုဘင်္ဂလားဒေ့ရှ်ဘက်အစိုးရအပြစ်ပေးရေးယူတာမျိုးတော့မလုတ်သင့်ဘူးလို့ကျွန်တော်မြင်တဲ့အကြောင်းသက်ဆိုင်အဖွဲ့အစည်းတွေကောင်စီအနေနဲ့ပဲဖြစ်စေနောက်သူရရဲ့နိုင်ငံဝင်ကြီးဌာနအနေနဲ့ပဲဖြစ်စေအဲ့လိုမျိုးဟိုပြောဆိုတင်တယ်လို့ကျွန်တော်တို့မြင်ပါတယ
်မြန်မာသတင်းသမားနှုတ်ဦးပြန်လည်လွတ်မြောက်ရေးမြန်မာအစိုးရဘက်ကတန်တမာရေးနီးလန်းနဲ့ဆောင်ရွက်ချက်တွေအပေါ်မှာလည်းအားရကျေနပ်မှုရှိတယ်လို့ဦးစင်လင်းကပြောပါတယ
်ဆိုရဘက်ကတော့ဒီအရင်အစိုးရတွေနဲ့မတူဘဲနဲ့အခုဒီအစိုးရကတော့ဘာပဲဖြစ်ဖြစ်နိုင်ငံတကာမှာရှိနေတဲ့ဖြစ်ချင်းပြက်ချင်းတွေမှာမြန်မာတန်ရုံးကတော့ပူရာတွေရှိပါတယ်ဒီကိစ္စမှာလည်းဆိုရလည်းပဲသူချိန်နေအကျိုးအကြောင်းပြည့်စုံအောင်လေ့လာပြီးဆိုရအနေနဲ့လည်းကူခိတ်မယ်လို့အဲ့လိုယူဆပါတယ်သူတို့လွတ်မြောက်ရေးအတွက်ကအခုဖြစ်နေတဲ့ရခိုင်ရေးနဲ့ညှိနေတဲ့ဒီကိစ္စအပါအဝင်ပေါ့လေဟိုပြဿနာတွေကတော့ရှုပ်ကြီးပေါ့အဲ့ဒီချက်မှာသူတို့ကလည်းဒါကိုအသုံးချနေတာကိုမြန်မာဆိုရကိုဖိအားပေးဖို့ဒီအခုဒီသတင်းသမားနှစ်ယောက်ကိစ္စဆိုရင်လည်းဒါသူတို့ဘလောက်အသုံးချလို့ရမလဲသူတို့ကအကျိုးဘလောက်ဖြစ်နိုင်လဲအပြစ်ဘလောက်ဖြစ်နိုင်လဲဆိုတာတွက်ချက်ချင်းစနိုင်ပုံရပါတယ်ဒီကိစ္စကသတင်းသားလွတ်လပ်ခွင့်နဲ့ပတ်သက်နေတော့ ဒါလောက်ကြီးတော့သူတို့ကဆိုးဆိုးဝါးတော့လုပ်လိမ့်မယ်လို့တော့မထင်ဘူ
းမြန်မာသတင်းတောင်နှုတ်နဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံသားရေးဝန်ကြီးဌာနဘက်ကရန်ကုန်မြို့ကမြန်မာနိုင်ငံဆိုင်ရာဘင်္ဂလားဒေ့ရှ်တန်ရုံကိုတရားဝင်စာပေးပို့ပြီးလိုအပ်တဲ့အကူအညီတွေပံ့ပိုးပေးဖို့တောင်းဆိုထားတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့မှာအခြေစိုက်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာမြန်မာတန်ရုံကိုလည်းသူတို့နှုတ်အတွက်လိုအပ်တဲ့အကူအညီတွေအမြန်ဆုံးဆောင်ရွက်ဖို့ညွှန်ကြားထားပြီးတော့ထူးခြားဖြစ်စဉ်တွေကိုသတင်းထုတ်ပြန်သွားမှာဖြစ်ကြောင်းကိုလည်းပြီးခဲ့တဲ့စက်တင်ဘာလ18ရက်နေ့ကမြန်မာနိုင်ငံသားရေးဝန်ကြီးဌာနဘက်ကသတင်းထုတ်ပြန်ထားပါတယ်သတင်းသမားနှုတ်ဖန်ဆီးခံလိုက်ရတဲ့ဆိုတဲ့သတင်းကြားကြချင်းမှာပဲမြန်မာသတင်းမီဒီယာအဖွဲ့အစည်းအသီးသီးကလည်းကြေညာချက်တွေအသီးသီးထုတ်ပြန်ပြီးတော့သတင်းသမားနှုတ်လွတ်မြောက်ရေးတောင်းဆိုနေကြပါတယ်ရှင်